မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းကြောင့်တည်ဆုံသူတွေတိုးလာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဆစ်ဆောင်စခန်းတချို့မှာ COVID ကူးစက်မှုတွေရှိနေတာပါ။လူဦးရေ1000ကျော်လောက်ရှိတဲ့ဘူးသီးတောင်မြို့နယ်လမ်းမကြောင်ဆစ်ဆောင်စခန်းမှာမွေးကနီးကိုဝန်ဆောင်အမျိုးသမီးတဦး COVID ကူးစက်ခံထားပါတယ်။ဒါကြောင့်ရခိုင်မြောက်ပိုင်းကဆစ်ပေးဆောင်ဒုက္ခသည်စခန်းတွေမှာရှိတဲ့သက်ကြီးရွယ်အိုတွေကို COVID ကာကွယ်ဆေးထိုးပေးစေချင်တယ်လို့ဆစ်ဆောင်စခန်းတာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုငိမ့်ညာတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်အတွင်းကလူဦးရေ1000ကျော်လောက်ရှိတဲ့လမ်းမကြောင်းဆေးပေးဆောင်ဒုက္ခသည်စခန်းမှာမွေးကန်နီးကိုဝင်ဆောင်အမျိုးသမီးတဦးကိုဗစ် -19 ကူးစက်ခံထားရတာကြောင့်ဆေးဆောင်တွေစိုးရိမ်နေကြတယ်လို့စခန်းတာဝန်ခံဦးကျော်ဝင်းကပြောပါတယ
်။ဒါကကျွန်တော်တို့ကေဖီကတရားဝင်ဒုက္ခသည်တောင်မဟုတ်ပါဘူးဒီနေကလာတဲ့သူကဒီဆေးရုံကမွေးဖွားဖို့လာတဲ့လူရှိတယ်အင်းပြေဖြစ်လာလာတော့ဟုတ်ကဲ့ပါသူကကိုဝင်ဆောင်အမျိုးသမီးဖြစ်ပါလေလို့ကြားရတယ်မြို့နယ်ပြည်သူစီရင်ဝန်နေပြီးတော့သူ့ကိုနေပြီးတော့စီရင်မှာပဲထိန်းထားပါတယ်မယူအောင်သူနေခဲ့တဲ့အိမ်ဒီအိမ်လောက်ကိုပဲကျွန်တော်တို့စီပင်ဒီအိမ်လောက်ကိုပဲလောက်တော့ရှာတော့ပါတယ
်စီဘေးဒုက္ခသည်တွေအနေနဲ့စခန်းတွင်ကိုဗစ်ရောဂါကူးစက်ခံရမှာကိုစိုးရိမ်နေရတဲ့အပြင်ကိုဗစ်ကာလအပြင်ထွက်ပြီးအလုပ်လုပ်လို့မရတာကြောင့်စားဝတ်နေရေးအခက်အခဲတွေနဲ့ပါရင်ဆိုင်နေရတယ်လို့ဦးကျော်ဝင်းကဆက်ပြောပါတယ်
ဆောင်ဝင်းနေမှာအခုဘယ်လိုဆိုလဲဆောင်ဝင်းနေတော့နည်းနည်းအခက်ခဲရှိတာပေါ့။ဘာဖြစ်လဲဆိုတော့ဒီကျွန်တော်တို့ဒုက္ခတွေကအစိုးရကတနည်းနိုးစင်မိုးထားတလုံးညာတလုံးဆိုတော့ကျွန်တော်ဒီနိုးစင်နှလုံးဆင်လောက်နာပဲနေပြီးတော့ဆောင်ကအခြားလိုအပ်တဲ့မိဖို့ကြောင့်အသုံးဆောင်တွေငွေကြေးအခက်ခဲတွေအများကြီးရှိတာပေါ့။ဒါပေမဲ့အခုဒီကိုဗစ်ကာလမှာအပြင်ထွက်လို့အလုံးလုံးမရဘူးဆိုရင်ဆောင်ဝင်းနေပိုလို့ကျက်တာပေါ့
။စစ်ဘေးဒုက္ခတွေအများဆုံးရှိတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကျောက်တော်မြို့နယ်အတွင်းမှာရှိတဲ့ဆစ်ဆောင်စခန်းတွေမှာတော့ကိုဗစ်ကူးစက်ခံရမှာကိုစိုးရိမ်တာကြောင့်စခန်းတွင်ကိုဗစ်စီးကန်းတွေကိုတင်းကျပ်ထားတယ်လို့ကျောက်တော်မြို့နယ်ဆစ်ဘေးဒုက္ခသည်စခန်းကော်မတီဝင်ဦးမောင်ထွန်းခင်ကပြောပါတယ
်။အဲဒါကြောင့်ကျွန်တော်တို့ဆစ်ဆောင်စခန်းတွေကိုလည်းဒီမြို့ပေါ်မှာနည်းနည်းအရှင်းလေးစိုးရိမ်ရတယ်ဆိုတာနဲ့သူတို့ကိုမထွက်ခိုင်းဘူးကျွန်တော်တို့ကတခါတည်းသူတို့ကိုအဲဒီမှာပို့စတဲ့နေခိုင်းတယ်သူရောက်မဲ့ရှားမဲ့လူတွေလာရင်လည်းအပြင်ကားပြေရောက်အဆင်မဝင်ရဘူးအဲ့လိုပုံစံမျိုးဆိုတော့ကတည်တည်ချာချာဟိုကလုံထားတော့အဲ့ဒီစိတ်ဓာတ်တွေလည်းပါတာပေါ့နော်ဟိုကိုဗီနည်းနည်းအန်ဒရီကိုကာကွယ်နိုင်တာကအဲ့ဒီဒီနေ့ပဲရှိတာကိုကျွန်တော်တို့တကယ်လို့ဖြစ်တော့ရလေဘယ်လိုလုံးရမယ်ဆိုတာတော့ကျွန်တော်တို့တွေးတော့မတွေးဘူးဖြစ်နေလို့ကျွန်တော်ကြိုပြီးတော့အဲ့လိုလုံထားပါမယ်သူတို့ကအိမ်မာလို့နေရတာမျိုးမဟုတ်ဘူးလေအခုလုံးဟိုကိုမြေကြီးကိုလုံးမှာအကုန်လုံးဟော့တိုက်နေရတာဆိုတော့အဲ့ဒီဟာလို့ဆိုရင်တော့ကျွန်တော်တို့ကချိုးပြီးလုံထားတာပေါ့။အာဌာနဆိုင်ရာနေတော့ဘလို့မှကျွန်တော်တို့အောက်ကလုံးမရဘူး။ပြင်ခံရမယ့်သဘောရှိတယ်ဆိုတော့ကျွန်တော်တို့ပဲဒီကစူးစမ်းပြီးတော့ထိန်းလို့တင်းလို့နေရတာပေါ့လေ
။ဒါအပြင်လက်ရှိတနိုင်ငံလုံးအတိုင်းအတာနဲ့ဌာနဆိုင်ရာဝန်ထမ်းတွေတက်ကြီးရွယ်အိုတွေကိုထိုးနှံပေးနေတဲ့ကိုဗစ်ကာကွယ်ဆေးထိုးစည်းရင်းတွေမှာဆေးဘေးဒုက္ခသည်စခန်းမှာရှိတဲ့တက်ကြီးပိုင်းတွေတယောက်မှမပါတာကြောင့်သူတို့ကိုလည်းကာကွယ်ဆေးတွေထိုးပေးစေချင်တယ်လို့ဦးမောင်ထွန်းခင်ကပြောပါတယ
်။အေးကျွန်တော်တို့ကလည်းတခုပြောချင်တာအခုဆေးထိုးမဲ့ကိစ္စကိုဗစ်ကကိုထိုးမဲ့ကိစ္စလေ။အေးဆေးဆောင်စခန်းတွေတော့မပါဘူးဖြစ်နေတယ်။အဲ့ဒီဟာလေးကိုကျူလောက်အကိုရိုးနေလဲစမ်းနိုင်မယ်ဆိုရင်ဆေးဆောင်စခန်းတွေမှာအသက်ကြီးတဲ့ဘိုးကြီးဖိုးကြီးတွေကိုပါထိုးပေးရှင်တယ်။အဲ့ဒါလေးတခုဒီဟောပြင်းကျွန်တော်တို့ဒီဌာနဆိုင်ရာကိုလည်းပြောလို့ဒီလိုအလေးဒီတဲ့အတိုင်းပဲလေအားကျွန်တော်တို့စူးစမ်းကြည့်ပါမယ်အထက်ကိုတင်ပြကြည့်ပါမယ်ဆိုတော့ကျွန်တော်တို့ဘာမှလုပ်လို့မရဘူးဖြစ်နေလို့အဲအဲ့ဒါတော့မပြောတဲ့ဘူးသူကမျိုးပေါ်နဲ့ဒီဘက်ကဌာနဆိုင်ရာကလူမှုအဖွဲ့စီရဲ့ပြည်ဟွာရဲ့အကုန်လုံးပါတယ်စူးစမ်းစခန်းကတည်းကမပါဘူးဖြစ်နေလို့
ရခိုင်ပြည်နယ်အတွင်းမှာလက်ရှိအချိန်အထိနေရမပြောင်းနိုင်သေးတဲ့ဆေးဘေးဒုက္ခတွေတသိန်းကျော်ရှိနေပြီးအဲ့ဒီထဲမှာတက်ကြီးရွယ်အိုတွေနဲ့ကလေးတငယ်တွေအများဆုံးဖြစ်တယ်လို့စစ်ရှောင်းတွေကိုစည်းရင်းကောက်ယူနေတဲ့အဖွဲ့တွေရဲ့စည်းရင်းမှာဖော်ပြထားပါတယ်ကိုဗစ်ကူးစက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာပြည်နယ်ကောင်စီဘက်က stay at home တတ်မှတ်မထားသေးပေမဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကတော့တပြည်နယ်လုံး stay at home နေထိုင်ဖို့ပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့ကဒီလ4ရက်နေ့အထိထုတ်ပြန်ထားပြီးတော့အဲ့ဒီထုတ်ပြန်ချက်ကိုနောက်ထပ်နှစ်ပတ်ထပ်မံတက်တန်းတိုးထားပါတယ်ရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့ထုတ်ပြန်ချက်အတိုင်းမလိုက်နာပဲနှာခေါင်းစီးမတက်သူတွေကိုအပြစ်ပေးတဲ့အနေနဲ့ထိုင်ထလုခိုင်းတာတွေတိုက်ထိုးခိုင်းတာတွေလည်းရှိနေပါတယ်ခင်ဗျာ